ရခိုင်ပြည်နယ်ရဲ့ရှစ်တောင်ရှမ်းနိုင်ငံများအသင်းအာဆီယံကကူညီဖို့ကြိုးပမ်းနေပေမဲ့လက်တလောအခြေအနေတွေကြောင့်ဆိုင်းငံ့ထားတဲ့အကြောင်းထိုင်းနိုင်ငံကပြောဆိုလိုက်ပါတယ
် Everything now is being put on hold because of the ground situation in Myanmar once things are clear
ရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေရအားလုံးကိုဆိုင်းငံ့ထားတဲ့အကြောင်းနဲ့အခြေအနေတွေအားလုံးရှင်းရှင်းလင်းလင်းဖြစ်တဲ့အချိန်ရောက်ရင်တော့မြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်မှာအာဆီယံရဲ့စုပေါင်းကြိုးပမ်းမှုတွေကိုအထင်ရှားတွေ့ရမှာဖြစ်တဲ့အကြောင်းအာဆီယံလက်ကျောက်ဥက္ကဋ္ဌထိုင်းနိုင်ငံကနိုင်ငံခြားရေးဝန်ကြီးဒွန်ပရမုဝန်နဲ့ကပြောဆိုလိုက်တာဖြစ်ပါတယ်အာဆီယံလက်ကျောက်ဥက္ကဋ္ဌဖြစ်အသင်းဝင်ဆယ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့ထိုင်းနိုင်ငံချင်းမဲ့မျိုးကနှစ်ရက်ကြာအစည်းအဝေးဒီကနေ့အဆုံးသတ်ချိန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုထိုင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားတာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့ရခိုင်စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစွန်းရောက်အစုကိုလိုက်လံရှင်းလင်းရာကတိုင်းနယ်ချီရဲ့ရိုင်ဂျာတွေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အတွက်မြန်မာနိုင်ငံပေါ်နိုင်ငံတကာကဝေဖန်နေတယ်လို့အာဆီယံအနေနဲ့လည်းအသင်းဝင်နိုင်ငံတနေနိုင်ငံကပြဿနာကိုဖြေရှင်းဖို့တိုက်တွန်းမှုတွေလည်းဖတ်ပေါ်နေတာပါမြန်မာဆိုရကတော့ရိုင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့နေရာစွန့်ခွာသွားသူတွေကိုပြန်လည်လက်ခံဖို့တတိပြုထားပါတယ်ချိန်ထဲမှာပဲရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကပြီးခဲ့တဲ့နှစ်ကုန်ပိုင်းကမှာပဲရခိုင်စကန်တွေကိုစီးနင်းတက်ခတ်ရာကတကြောပြန်တိုက်ပွဲတွေကြီးထွားလာနေတဲ့အတွက်ပြည်တွင်းပြည်ပကစိုးရိမ်မကင်းတဲ့နေနဲ့ထွက်ပေါ်နေပါတယ်